တမာရှိခင်းပင်ရဲ့ဖိတ်ကြားခြင်းနဲ့6ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်တရုတ်နိုင်ငံကိုရောက်ရှိနေတဲ့တမရဦးထင်ကျော်နဲ့တမရရှိချင်းပြင်လို့နှစ်ဦးဟာအေဘီလာဆယ်ရက်နေ့မနေ့ကဂျီနန်ပိုက်လိုင်းသဘောတူညီချက်အပါအဝင်သဘောတူညီချက်ခုခုအတွက်လက်မှတ်ရေးထိုးဖို့ကိုတက်ရောက်ခဲ့ကြပါတယ်။မစ်ဆုံဆယ်ကိစ္စနဲ့ပတ်သက်လို့ကတော့နှစ်ဦးနှစ်ဖက်အကျိုးရှိစေမယ့်သဘောတူညီချက်
ထင်ကျော်ဇနီးဒေါ်စုစုလင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံကိုအပြည်အဝ6ရက်နေ့ကရောက်ရှိသွားကြတာဖြစ်ပါတယ်။ခီးစဉ်အစပိုင်းမှာတော့တမရဦးထင်ကျော်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာတရုတ်နိုင်ငံအတွင်းကအရေးပါတဲ့နေရာတွေကိုတွားရောက်လေ့လာခဲ့ကြပါတယ်။မနေ့အပြည်လ10ရက်နေ့မှာတော့တမရဦးထင်ကျော်ကိုတရုတ်တမရရှီကျင်းပင်ကနိုင်ငံတော်အခမ်းအနားနဲ့ကော်ဇုံနီခင်ကြိုဆိုခဲ့တာမှာမြန်မာကိုယ်စားလှယ်အဖွဲ့ကိုအခုလိုဖိတ်ကြားတဲ့အတွက်ကျေးဇူးတင်ကြောင်းတမရဦးထင်ကျော်ကတမရရှီကျင်းပင်ကိုပြောကြားခဲ့ပါတယ
်။
တရုတ်တမရရှီကျင်းပင်ကလည်းတမရဦးထင်ကျော်ကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။အဲဒီနောက်မှာတော့နိုင်ငံနားလည်မှုစာကြွန်လာတွေကိုလက်မှတ်ရေးထိုးပွဲကိုခေါင်းဆောင်နှစ်ဦးတက်ရောက်ခဲ့ကြပါတယ်။နိုင်ငံသဘောတူညီမှုရရှိပြီး2009ခုနှစ်မှာစတင်ခဲ့တဲ့ရထိုင်ပြည်နယ်ကြောက်ဖြူမသေးကျွန်းမှာရှိတဲ့ရင်းနှီးစီမံကိန်းကနေတရုတ်နိုင်ငံကုမ္ပဏီမျိုးအထိဖောက်လုပ်နေတဲ့ရင်းနှီးစိမ့်ပိုက်လိုင်းစီမံကိန်းအများဆုံးအကောင့်တွေဖော်နိုင်ရေးအတွက်နိုင်ငံသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြောင်းအဲဒီလက်မှတ်ရေးထိုးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးလူဂျန်မင်းကဒီကျင်းမြို့မှာတရင်တောက်တွေကိုပြောကြပါတယ
်应该说刚刚在签署的九个协议里边包括朝鲜这个中缅石油管道协议
တရုတ်မြန်မာရေနံပိုက်လိုင်းတည်ဆောက်ရေးအပါအဝင်သဘောတူညီချက်၉ခုကိုအခုပဲလက်မှတ်ရေးထိုးလိုက်ပါတယ်တရုတ်မြန်မာရေနံပိုက်လိုင်းဟာတချို့နေရာတွေကတော့တည်ဆောက်ပြီးနေပါပြီကုမင်းမြို့နီးမှာတရုတ်အစိုးရကရေနံချက်စက်ရုံတည်ဆောက်ပြီးပါပြီရေနံပိုက်လိုင်းကိစ္စနဲ့ပတ်သက်လို့လည်းနှစ်ဖက်အပြန်အလှန်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဆောင်နေခဲ့ကြပါတယ်လက်မှတ်ထိုးပြီးတာနဲ့ဒီပိုက်လိုင်းကနေရေနံတွေအနှင်းမြန်တင်ပို့တော့မှာဖြစ်ပါတယ်
။တခိုင်ပြည်နယ်မကွေးနဲ့မန္တလေးတိုင်းဒေသကြီးတွေအပြင်ရှမ်းပြည်နယ်အတွင်းကလာရှိုးနဲ့မူဆယ်မြို့တို့ကိုဖြတ်ပြီးယူနန်ပြည်နယ်အတွင်းကကုမင်းမြို့အထိတည်ဆောက်ပေးမဲ့ဒီပိုက်လိုင်းစီမံကိန်းကြောင့်ပိုက်လိုင်းတည်ဆောက်မဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့မြန်မာနိုင်ငံအတွင်းကဒေသခံတွေသူတို့နေရာတွေကနေစွန့်ခွာပေးခဲ့ကြရပါတယ်။အခုလိုတရုတ်နဲ့မြန်မာနိုင်ငံကြားရေနံပိုက်လိုင်းသဘောတူညီချက်ကိုလက်မှတ်ရေးထိုးလာခြင်းအပြင်မိုင်480နီးပါးရှိလျားတဲ့ရေနံပိုင်လိုင်းကနေတရားဝင်ရေနံတင်ပို့မှုတွေစတင်လုပ်ဆောင်နေတော့မှာဖြစ်ပါတယ်။အမေရိကန်ဒေါ်လာ 1.5 ဘီလီယံအကုန်ချခံတိဆောက်ပြီးစပြီးမှနှစ်နှစ်လောက်ဒီအတိုင်းရထားခဲ့ရတဲ့ဒီရေနံပိုင်လိုင်းကနေတရုတ်နိုင်ငံကလိုအပ်တဲ့ရေနံတွေကိုတင်ပို့ပေးနိုင်မှာဖြစ်ပါတယ်။အာဖရိကနဲ့အရှေ့အလယ်ပိုင်းကနေတရုတ်ပြည်ကိုတင်ပို့မဲ့ရေနံတွေကိုမလက်ကရေလက်ကြားကိုဖြတ်ဆရာမလို့တော့ပဲကြောက်ဖြူရေနဲ့စီမံကိန်းကနေမြန်မာနိုင်ငံကိုဖြတ်ပြီးတရုတ်နိုင်ငံကိုဖြန့်လန်းကနေတင်ပို့တာဖြစ်တာကြောင့်တရုတ်အစိုးရအတွက်အချိန်နဲ့ကုန်ကျစရိတ်အများကြီးတက်တာစီမှာဖြစ်ပါတယ်။ဒီရေနံပိုက်လိုင်းတည်ဆောက်မှုလုပ်ငန်းမှာအရင်းအနှီးဝေစုအဖြစ်တရုတ်အစိုးရလက်အောက်ခံအရှေ့တောင်အာရှရေနံစိမ်းပိုက်လိုင်းကုမ္ပဏီလီမိတက် Sicop က 50.900 ခန်းလုံးမြန်မာအစိုးရ MOGE က 49.100 ခန်းလုံးပန်ဆိုင်တာဖြစ်ပါတယ်။သမရဦးသိန်းစင်လက်ထက်2012ခုနှစ်ကရဆိုင်ထားခဲ့တဲ့အမေရိကန်ဒေါ်လာ 3.6 ဘီလီယံအကုန်ချခံတည်ဆောက်မဲ့မြေဆုံဆယ်ကြီးအားလျက်စစ်စီမံကိန်းနဲ့ပတ်သက်လို့တော့တရုတ်နဲ့မြန်မာနိုင်ငံအကျိုးရှိစေမဲ့သဘောတူညီချက်ရရှိခဲ့တယ်ဆိုတာကလွဲလို့သဘောတူညီချက်အသေးစိတ်ကိုဒုတိယနိုင်ငံသားရေးဝန်ကြီးလူဇံမင်းကပြောကြားခဲ့ခြင်းမရှိပါဘူ
း။ဒီကတော့基本达成共识，有双方都表现了共同的积极愿望，就说
မြေဆုံဆယ်ကိစ္စနဲ့ပတ်သက်လို့ကတော့နိုင်ငံသားပြည်ကြီးရဲ့သဘောဆန္ဒတွေရှိထားကြတာနဲ့အညီအခြေခံသဘောတူညီချက်ရရှိခဲ့ပါတယ်။မြေဆုံဆယ်စီမံကိန်းကိုရဆိုင်ထားခဲ့တာအခုဆိုရင်9နှစ်ကျော်6နှစ်နီးပါးရှိသွားပါပြီ။နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူပြုစေမဲ့နှစ်ဦးနှစ်ဖက်အကျိုးရှိစေမဲ့တင့်တော်တဲ့သဘောတူညီချက်ချမှတ်တင်ပါလေ
။မြေဆုံဆယ်တည်ဆောက်မဲ့စီမံကိန်းကိုတရုတ်နဲ့မြန်မာအကြားအကျိုးတူနားလည်မှုရယူပြီးဖြတ်သိမ်းတော့မဲ့အလားအလာရှိနေကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ကချင်ချင်းကြီးကွန်ရက်ကဒေါက်ခွန်ကြာကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပြပါတယ
်။မနေ့ကောင်ကစမတီယူနန်ကိုသွားလည်ခဲ့ပါတယ်၊စီယာယူနန်ဖက်ကတွေ့ခဲ့ပါတယ်။အဲ့ချိန်ကလေးကနေစူးစမ်းနေတာကတော့ဒီနိုင်ငံရေးရဖြည့်ရှင်းဖို့နဲ့စီးပွားရေးရဖြည့်ရှင်းဖို့လို့ပြောတာဖြစ်တယ်ပေါ့အဲ့တော့အကြိမ်ကြိမ်ပြအခုလောလောဆယ်တရားကိုနိုင်ငံရေးရဖြည့်ရှင်းနေဆိုရင်ဒီရာကိုဘလို့နည်းနဲ့ဖြည့်ရှင်းတယ်လဲဆိုတော့ကျမတို့တက်အင်တာဆိုရင်ပါလေဘာဖြစ်လို့လဲဆိုရင်မြေဆုံဆယ်ကိုရဆိုင်လိုက်ပြီးတခြားတစ်ခုခုကိုအစားထိုးတာဒါမှမဟုတ်လို့ရှိရင်နိုင်ငံသားတွေအတွက်မြေဆုံလိုမျိုးပဲတာပုံရှိပြီးမှအရေးကြီးတဲ့ကိစ္စတစ်ခုခုနဲ့လဲလှယ်လိုက်နေပါလေ သူကျတဲ့ခုအနေနဲ့ဆိုတော့ဒီခုမြေဆုံမလုပ်တဲ့အတွက်ကြောင့်ပဲစစ်ခြားတစ်ခုခုကြောင့်ဒီနိုင်ငံသားတွေမကြည့်ရနဲ့နောက်ထပ်ဒီလိုတိုင်းစစ်ခြားပြီးရမျိုးတော့မလုပ်တင်တော့ဘူးလို့ယူဆတယ်။ဘာဖြစ်လို့လဲဆိုရင်တော့ဒီလိုမျိုးလုပ်လို့ရှိရင်အကျဉ်းရတဲ့တိုင်းလူပြည်သားတွေလိုအပ်တာနဲ့လူချင်တာနဲ့မကိုက်နိုင်ဘူးဆိုရင်အခုမြေဆုံဆယ်လိုပဲနောက်ထပ်ပြန်ဆောင်ရမှာပြန်ဆောင်ရမှာဖြစ်ပါလိမ့်မယ်
။နိုင်ငံတော်တမရဦးတင်ကျော်ဟာတရုတ်နိုင်ငံမှာရှိနေစဉ်အတွင်းတမရရှိချင်းပင်အပြင်ဝန်ကြီးချုပ်လီခတ်ချံအပါအဝင်တခြားအစိုးရအရာရှိတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲဒီတွေ့ဆုံမှုတွေအတွင်းနိုင်ငံပေါင်းများစွာပါဝင်တဲ့တရုတ်နိုင်ငံရဲ့ပိုလမကြီးနဲ့ခါပတ်လမကြီးတိဆောက်မှုစီမံကိန်းတွေမှာမြန်မာနိုင်ငံပါဝင်ရေးကိစ္စအဓိကထားဆွေးနွေးနိုင်တယ်လို့လေ့လာသူတွေကတုံ့တက်ပြောဆိုကြပါတယ်ခင်ဗျ။